ซาอุดิอาระเบียနိုင်ငံရဲ့မဟာမိတ်တွေနဲ့အတူကူဝိတ်နိုင်ငံကအီရန်နဲ့တန်တမာဆက်ဆံရေးကိုဖျက်ထားလိုက်ပါတယ်အထင်ကရရှီယာဘာသာရေးခေါင်းဆောင်တူကိုဆော်ရီအာရေဗျားနိုင်ငံကကွပ်မျက်လိုက်တာကြောင့်အီရန်နိုင်ငံမျိုးတော်တီရန်ကဆော်ရီတန်ယုံကိုဒေါသထွက်နေတဲ့ဆန္ဒပြသူတွေကဝင်ရောက်စီးနင်းခဲ့တဲ့ဖြစ်ရပ်တစ်ခုအပြီးအခုလိုမျိုးအီရန်နဲ့ဆက်ဆံရေးဖျက်တောက်လိုက်တာပါတီရန်မှာရှိတဲ့ကွေးတံတက်ကြီးကိုဒီကနေ့ပြန်လည်ခေါ်ယူလိုက်တဲ့အကြောင်းနဲ့ဆော်ရီအစိုးရရဲ့လုံခြုံရေးရာဆောင်ရွက်မှုအားလုံးကိုကွေးနိုင်ငံအနေနဲ့ထောက်ခံတဲ့အကြောင်းကွေးအစိုးရပိုင်းကုနာသတင်းဌာနကကြေညာသွားပါတယ်ဆော်ရီအာရေဗျာဘာရိန်းနဲ့ဆူဒန်နိုင်ငံတွေကအီရန်နဲ့တန်တမာဆက်ဆံရေးဖျက်တောက်ခဲ့ပြီးတဲ့နောက်ကူဝိတ်နိုင်ငံကလည်းခုလိုလှုပ်ဆောင်မှုဆုံးဖြတ်လိုက်တာပါ။အာရဗ်စော်ဘွားများပြည်အောင်စု UAE ကလည်းအီရန်နဲ့ဆက်ဆံရေးကိုတဆင့်နှိပ်ထားပါတယ်။ဒီလေးနေနိုင်ငံစလုံးဟာအာရဗ်အဖွဲ့ချုပ်နိုင်ငံတွေဖြစ်ကြပါတယ်။ဆော်ရီနဲ့အီရန်အကြားလက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့အာရဗ်အဖွဲ့ချုပ်ကလာမယ့်တနင်္ဂနွေနေ့မှာအထူးအစည်းအဝေးတစ်ရက်ကျင်းပဖို့ရှိနေပါတယ်။အီရန်သမ္မတဟက်ဆန်ရာဟီနီကတော့ဆော်ရီအာရေဗျာရဲ့ဆက်ဆံရေးဖျက်ထားမှုကိုဝေဖန်ထားပြီးတော့ခုလိုလှုပ်ဆောင်ပြီးတော့ဘာသာရေးကောင်းဆောင်ရှိတ်နီမာအယ်နီမာကိုကွပ်မျက်လိုက်တဲ့ဆော်ရီရဲ့ပြစ်မှုကိုဖုံးကွယ်လို့မရနိုင်ဘူးလို့လည်းပြောဆိုထားပါတယ်။ရှိတ်နီမာအယ်နီမာနဲ့အတူအကြမ်းဖက်မှုနဲ့ဆက်ဆက်တဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးထားတဲ့အကြမ်းသား46ယောက်ကိုဆော်ရီအစိုးရကဇန်နဝါရီလ2ရက်နေ့ကကွပ်မျက်ကြောင်းကြေညာခဲ့တာဖြစ်ပါရဲ့ရှင်။